မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဇွန်လ10ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်နှာစင်နိုင်ပါပြီရှင်။ဒီညနေခင်းရဲ့အစီအစဉ်မှုကကျမစုမော်ပါရှင်
။ကျမကတော့စုမြတ်မော်ပါ။အမေရိကန်နဲ့မက္ဆီကိုအစိုးရကြားမှလူဝင်မှုကြီးကြပ်ရေးအတွက်အရေးကြီးတဲ့သဘောတူစာချုပ်ချုပ်ဆိုနိုင်ခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဟောင်ကောင်မှာပြည်သူတွေအကြီးအကျယ်ကန့်ကွက်နေတဲ့ဥပဒေကြမ်းကိုအတည်ပြုနိုင်ဖို့ဆက်လုပ်သွားမယ်လို့အုပ်ချုပ်ရေးမှူးကပြောကြားလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့အကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမာကတော့ရခိုင်ပြည်နယ်ပုံနှွန်းမြို့နယ်တွေကပေါက်တောပြင်ဖုန်ကြီးကျောင်းမှာခိုးလုံနေတဲ့ရခိုင်စစ်ဘေးရှောင်ပြည်သူတွေတဲတကရခိုင်လက်နက်ကင်တပ်အေအေနဲ့ဆက်ဆက်တဲ့သူရှိမရှိဆိုပြီးတော့တပ်ဖက်ကနေစစ်ဆေးဖို့တောင်းဆိုနေတဲ့အခါမှာတော့ဥဆောင်တန်ကားတော်တွေကစစ်ဝတ်စုံနဲ့ကျောင်းဝင်းတွေကိုဝင်ခွင့်မပေးပါဘူး
ဖြစ်ရတော့တင်းပါစေဗျာကြောက်တဲ့နေကိုသူတို့အေးအား200လောက်နဲ့ဝိုင်းထားတယ်ဗျာသူတို့ကဒီဒုက္ခတွေတွေကိုစစ်စင်းနေနေကြရှိတယ်လို့ပြောပြီးတော့
ဒီသတင်းနောက်ပိုင်းမှာအပြည့်စုံနာဆင်ရပါမယ်ရှင်ဒီလိုမျိုးအလားတူဖြစ်ရမျိုးကြောက်တော်ဘက်မှာဖြစ်ခဲ့တုန်းကတော့တက်ဖက်ကနေပြစ်ခတ်ခဲ့လို့ရွာသား9ဦးသေဆုံးခဲ့ရတဲ့ပုံမှာတော့မြန်မာနိုင်ငံလူ့ခွင့်ကော်မရှင်ဘက်ကကွင်းစင်းစစ်ဆေးလေ့လာခဲ့တဲ့အစီရင်ခံစာကြောင်းနဲ့အတူမြန်မာအလုံသမားတွေကိုဗတ်တန်းနဲ့ချီပြီးတော့ရော်ကြေးရအောင်စွန့်ဆောင်နိုင်ခဲ့တဲ့မြန်မာအလုံသမားရေးအဖွဲ့အစည်းတူရဲ့ဒီနှစ်ပတ်လည်နေ့အကြောင်းနဲ့အတူအငင်းမွားစရာဥပဒေကြမ်းနဲ့အတူဒီတောင်းနဲ့ချီတဲ့လူလူတွေဟောင်ကောင်မှာဒီကနေ့ထိဆက်ပြီးဆန္ဒပြနေကြတဲ့သတင်းတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုရင်းဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင
်။အမေရိကန်ပြည်ထောင်စုနဲ့မက္ဆီကိုနိုင်ငံကြားမှာလူဝင်မှုကြီးကြပ်ရေးနဲ့လုံခြုံရေးဆိုင်ရာသဘောတူညီမှုကိုလက်မှတ်ရေးထိုးခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်။အင်မတန်အရေးကြီးတဲ့သဘောတူညီမှုဖြစ်တယ်လို့သမ္မတကဖော်ပြပြောဆိုပေမဲ့သဘောတူညီချက်အသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိပါဘူး။အမေရိကန်ဘက်ကနှစ်ပေါင်းများစွာတည်းကတောင်းဆိုနေတဲ့အချက်တွေကိုမက္ဆီကိုနဲ့သဘောတူနိုင်ခဲ့တယ်လို့သမ္မတက Twitter ပေါ်မှာဒီကနေ့ရေးသားခဲ့တာဖြစ်ပါတယ်။ဒီသဘောတူညီချက်ကိုမက္ဆီကိုလွှတ်တော်ကအတိပြုဖို့လိုအပ်တာကြောင့်တကယ်လို့အတိမပြုဘူးဆိုရင်သူချင်းချောက်ထားတယ်လို့မက္ဆီကိုကုန်ပစ္စည်းတွေအပေါ်သွင်းကုန်ခွန်ကောက်ခံမယ်လို့လည်း Twitter ပေါ်မှာရေးသားခဲ့ပါတယ်။အမေရိကတိုက်အလဲပိုင်းနိုင်ငံတွေကနိုင်ငံမြောက်အခြေချသူတွေမက္ကဆီကိုနိုင်ငံကိုဖျက်ပြီးတော့အမေရိကန်တွေဝင်လာနေတာတားဆီးနိုင်မှုအတွက်မက္ကဆီကိုကဂွာဒီမာလာနိုင်ငံနဲ့နယ်စပ်မှာစစ်သား6000ဖျက်ချထားမဲ့အစီအစဉ်ပါဝင်တဲ့သဘောတူညီမှုကိုနှစ်နိုင်ငံကြားမှာတောက်ကြနေတုန်းကရရှိခဲ့ပါတယ်။အမေရိကန်မှာခိုးလုံခွင့်လျှောက်ထားသူတွေကိုမက္ကဆီကိုနိုင်ငံထဲမှာစောင့်နေခွင့်ပေးဖို့လည်းသဘောတူညီချက်ထဲမှာပါဝင်ပါတယ်။မက္ကဆီကိုနယ်စပ်ကနေနိုင်ငံပြောင်းလာသူတွေအမေရိကန်တွေကိုတရားမဝင်ဝင်လာနေတာရပ်အောင်လို့မက္ကဆီကိုကထိထိရောက်ရောက်မတားဆီးဘူးလို့သမ္မတထရမ့်ကဟိုးအရင်တွေကအပြစ်တင်ပြီးမက္ကဆီကိုကုန်ပစ္စည်းတွေအပေါ်ဒီကနေ့ကစပြီးတော့သွင်းကုန်ခွန်ကောက်ခံမယ်လို့ချိန်ချောက်ခဲ့တာပါ။900ကိုင်နှုန်းသွင်းကုန်ခွန်ကောက်ခံမဲ့အစီအစဉ်ကိုရှောင်ရှားနိုင်ဖို့အတွက်နှစ်နိုင်ငံကြားတာဝန်ရှိသူတွေပြီးခဲ့တဲ့သတင်းမတ်ထွဲမှာဆွေးနွေးခဲ့ကြပြီးတဲ့နောက်တောက်ကြတဲ့တုန်းကသဘောတူညီမှုရရှိခဲ့တာဖြစ်ပါတယ်
။အမေရိကန်နဲ့တရုတ်သမ္မတတို့ဒီလကုံတွေ့ချိန်မှာတရုတ်ဘက်ကနေကုန်သွယ်ကိစ္စ80တိုးတက်အောင်မညှိနှိုင်းနိုင်ရင်အမေရိကန်ဘက်ကလည်းသွင်းကုန်ခွန်ထပ်တိုးကောက်ဖို့ဝန်မလေးဘူးလို့အချိန်ချလိုက်ပါတယ်။ဇွန်လ28နဲ့29မှာဂျပန်မှာကျင်းပမဲ့ G20 စီးပွားအင်အားကြီးနိုင်ငံတွေထိပ်သီးဆွေးနွေးပွဲတွေတရုတ်သမ္မတရှီဂျင်ပင်ဘက်က80သဘောတူညီမှုရအောင်မညှိရင်အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့တရုတ်သွင်းကုန်ခွန်ထပ်တိုးကောက်ဖို့လုံးဝအသင့်ပဲလို့အမေရိကန်ဘဏ္ဍာရေးဝန်ကြီးကမနေ့ကသတိပေးလိုက်ပါတယ်။အမေရိကန်ဘဏ္ဍာရေးဝန်ကြီးစတီဗင်မနူချင်းကနှစ်နိုင်ငံလက်ရှိရထားပြီးသားသဘောတူညီမှု90ရာခိုင်နှုန်းထိကြီးကြီးမားမားတိုးတက်လာခဲ့တဲ့အပေါ်အမေရိကန်ဘက်ကရှေ့ဆက်ညှိနှိုင်းဖို့ရှိပေမဲ့တရုတ်ဘက်ကနောက်ပြန်ဆုတ်ချင်နေတယ်လို့အမေရိကန်ရုပ်သံ CNBC မှာဝေဖန်လိုက်ပါတယ်။ဒါပေမဲ့အခုလိုအမေရိကန်ဘက်ကဆွဆွဲလာတာကိုတရုတ်အစိုးရဘက်ကတော့ပယ်ချထားပါတယ်။အမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲကြောင့်ကမ္ဘာစီးပွားရေးထိခိုက်လာမှာကိုတခြား G20 နိုင်ငံတွေကြားအထူးစိုးရိမ်နေချိန်မှာဘဏ္ဍာရေးဝန်ကြီးမနူချင်းကအမေရိကန်နဲ့တရုတ်ကြားဆက်လက်ဆွေးနွေးမှုကိုရပ်တန့်ထားပြီးရှေ့ဘလို့ဆက်ဆွေးနွေးမယ်ဆိုတာကတော့အခုလာမဲ့ G20 ထိပ်သီးဆွေးနွေးပွဲတဲ့သမ္မတနှုတ်တွေ့တဲ့ပုံမူတည်တယ်လို့ဆိုပါရယ်ဘဏ္ဍာရေးဝန်ကြီးမနူချင်းကဆက်ပြီးဂျပန်နိုင်ငံအိုဆာကာမှာလုပ်တဲ့လုံမဲ့ဒီ G20 စီးပွားအင်အားကြီးနိုင်ငံ20ထိပ်သီးပွဲမှာတရုတ်ဘက်ကနေလက်ရှိဆွေးနွေးသဘောတူထားချက်တွေပေါ်ရှေ့ဆက်တိုးတက်အောင်ညှိနှိုင်းရင်တော့ကုန်သွယ်ရေးသဘောတူညီချက်ရလာမှာဖြစ်တယ်မဟုတ်ရင်တော့သွင်းကုန်ခွန်ပဲရမယ်လို့တရုတ်ဘက်ကပုံချခဲ့ပါတယ်ခင်ဗျာ
ရာဇဝတ်မှုကျူးလွန်တယ်လို့မတင်တာတွေကိုတရုတ်ပြည်မှာကြီးမှအမှုရင်ဆိုင်နိုင်ဖို့ဟောင်ကောင်ကနေလွှဲပေးနိုင်မဲ့ဥပဒေကြမ်းကိုလွှတ်တော်မှအတည်ပြုနိုင်ရေးဆက်လုပ်သွားမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကဒီကနေ့အခိုင်အမာပြောကြားလိုက်ပါတယ်။ဒီအစီအစဉ်ပေါ်ဟောင်ကောင်မှာအကြီးအကျယ်ဆန္ဒပြမှုတွေရှိနေပေမဲ့ဒီဥပဒေလိုအပ်တယ်လို့အုပ်ချုပ်ရေးမှူးကယ်ရီလမ်ကသတင်းတောက်တွေကိုပြောကြားခဲ့တာဖြစ်ပါတယ်။ ဒီဥပဒေပြဋ္ဌာန်းဖို့တရုတ်အစိုးရကနောက်ွယ်ကနေဆောင်ရွက်နေတယ်ဆိုတာမဟုတ်ဘူးလို့လည်းသူကညှင်းဆန်သွားပါတယ်။ဥပဒေကြမ်းကိုအလွှာဆောင်ကစန့်ကျင်သူသိန်းနဲ့ချီတင်းငွေတွေနေတော့ကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာမှအခုနှစ်ပိုင်းတွင်အတွင်းဟောင်ကောင်မှာအကြီးအကျယ်ဆုံးဆန္ဒပြပွဲကြီးဖြစ်ခဲ့ပါတယ်။ဆန္ဒပြသူတန်းလောက်ထိရှိတယ်လို့စီစဉ်သူတွေကပြောပါတယ်။ဥပဒေကြမ်းအပေါ်စန့်ကျင်ဝေဖန်နေတဲ့စိုင်းပုတ်တွေအုပ်ချုပ်ရေးမှုနှုတ်ထွက်ပေးဖို့တောင်းဆိုတဲ့စိုင်းပုတ်တွေကန်ဆောင်ပြီးဆန္ဒပြခဲ့ကြတာပါဒီဥပဒေကြမ်းအပေါ်လွှတ်တော်မှာဒုတိယအကြိမ်အခြေအတင်ဆွေးနွေးကြမယ့်ဗုဒ္ဓဟူးနေ့မှာလည်းနောက်ထပ်လူမှုဆန္ဒပြပွဲကြီးလုပ်ဖို့စီစဉ်ထားပါတယ်တရုတ်ပြည်မှကြီးမှဆိုရင်ကိုပိုင်အုပ်ချုပ်ခွင့်ရထားတဲ့ဟောင်ကောင်မှာလို့တရားခဏ်တွေအနေနဲ့အခွင့်အရေးရမှာမဟုတ်ဘူးလို့လေးလာသူတွေကထောက်ပြပါတယ်တရုတ်အစိုးရရဲ့အုပ်ချုပ်မှုလက်အောက်ပြန်ရောက်ပြီးတဲ့ကဟောင်ကောင်မှာဒီမိုကရေစီအခွင့်အရေးတွေတဖြည်းဖြည်းဆုံးရှုံးနေတယ်လို့အခွင့်အရေးလှုပ်ရှားသူတွေကပြောနေပါတယ်
ဆူဒန်နိုင်ငံမှာတော့တိုက်ခိုက်ဆန္ဒပြသူတွေကနိုင်ငံတော်ဝန်အစိုးရကိုဆန့်ကျင်ဆန္ဒပြကြဖို့တိုက်ထွန်းထားတဲ့ဒီမိုကရေစီလှုပ်ရှားမှုကြောင့်မြို့တော်ခါတုံးရဲ့လမ်းမတွေပေါ်မှာလူသူကင်းမဲ့နေပါတယ်။ပြည်ခဲ့တဲ့ပတ်တွင်းကဆန့်ကျင်ဆန္ဒပြသူတွေကိုအစိုးရတပ်တွေကအင်အားသုံးဖြိုခွင်းခဲ့တဲ့အတွက်လူတွေဒါဇင်နဲ့ခြေပြီးတိုက်ဆုံခဲ့ရပါသေးတယ်။နိုင်ငံမြောက်ပိုင်းမှာလည်းရုံးပရဲ့သတင်းဘက်အတွင်းဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမျက်ရည်ပုံးတွေတုံးပြီးဖြိုခွဲခဲ့တယ်လို့မျက်မြင်တွေကဆိုနေပါတယ်။တကယ်တော့သမရအူမာအယ်ဘတ်ရှာကိုယာရုကဖြုတ်ခဲ့ပြီးတဲ့နောက်အယက်သားဆူရကိုအနာလွှဲပေးဖို့ထိုင်းသပိတ်တောင်းဆိုဆန္ဒပြပွဲတွေကိုစစ်တပ်ကမကြခင်ကပဲကြံဖက်နေနေခဲ့ပြီးအခုတော့တိုက်ခန့် Sudanese Professional Association SPA ဖွဲ့ကနိုင်ငံသားတွေကိုအပြင်းမထွက်ပဲအိမ်ထဲမှာနေပြီးဆန္ဒပြဖို့တောင်းဆိုထားပါတယ်အခုလိုချိန်မှာတချို့ဆိုင်တွေကတော့လူတွေစားစရာမရှိမှဆိုတဲ့အတွက်ဆိုင်တွေကိုဖွင့်ပေးထားတယ်လို့အမည်မဖော်လိုသူပေါ်မုတ်ဆိုင်ပိုင်ရှင်အတူကဆိုပါတယ်အခုလက်ရှိမှာဘန်တော်များများလဲပိတ်ထားရတယ်လို့တည်ပို့ဆောင်ရေးလုပ်ငန်းတွေကိုလည်းအလုံးနီးပါးရပ်ဆိုင်ထားပါတယ်မြို့တော်ခတ်တုံးဒီစိတ်မှာတော့လေရင်ခီးစဉ်အနှဲငယ်ပဲပြန်တက်မှုရှိပါတယ်ခင်ဗျာ
အန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့လာနေညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်ဟေဒီနိုင်ငံပေါ်တူဂရစ်မြို့တော်မှာတနင်္ဂနွေနေ့ကအစိုးရဆန့်ကျင်ဆန္ဒပြသူတွေအပေါ်ရဲကပြစ်ခတ်မှုကြောင့်တယောက်ထက်မင်းနဲ့တေဆုံးခဲ့ပြီးတဲ့နောက်မြို့တော်ထဲမှာထိတ်လန့်နေကြပါတယ်။အဂတိလိုက်စားမှုကြောင့်သမရဟိုဗနဲလ်မော်ရစ်အစိုးရယာရုကနေဆင်းပေးဖို့တောင်းဆိုပြီးတော့ထောင်ထဲချီတဲ့ဆန္ဒပြသူတွေဟာလမ်းတွေကိုပိတ်ဆို့ဆန္ဒပြခဲ့ကြတဲ့အတွက်တနင်္ဂနွေနေ့ကမြို့တော်တစ်ခုလုံးအသွာအလာတွေရပ်ဆိုင်းခဲ့ပါတယ်။မတမာမှုအစိုးရဘဏ္ဍာအလွဲသုံးစားလုပ်မှုနဲ့ဆွဆွဲခံရတဲ့တမရမော်ရစ်ယာရုကနေဆင်းပေးဖို့တောင်းဆိုသူတွေဟာတမရနေအိမ်နဲ့မီတာ90လောက်အထိကိုသွားပြီးဆန္ဒပြခဲ့ကြတာပါဆန္ဒပြသူတွေတမရအိမ်နဲ့မဝင်နိုင်အောင်ရဲတွေကအတားအဆီးတွေချခဲ့တယ်လို့မျက်ရည်ယိုပုံးတွေပစ်ပေါက်လူစုခွဲခဲ့ပါတယ်တနက်နဲ့ပြစ်ခတ်မှုကြောင့်2ယောက်သေဆုံးပြီး4ယောက်ဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ပြောခွင့်ရသူကပြောပါတယ်ဂဲရီနဲ့ပစ်ပေါက်မှုကြောင့်ရဲရာရှိတယောက်ထိခိုက်ဒဏ်ရာရသွားတယ်လို့လည်းသူကဆိုပါတယ်။ဗင်နီဇွဲလာကနေရေနံဝဲယူရေးသဘောတူအစီအစဉ်ရန်ပုံငွေကိုတမရကမမှန်မကန်အမြတ်ထုတ်နေတယ်လို့ဆွဆွဲမှုတွေထွက်ပေါ်နေပါတယ်။အစိုးရရဲ့ဘဏ္ဍာငွေပေါ်စောင့်ကြည့်စစ်စစ်တဲ့အဖွဲ့တစ်ခုကဟေဒီအထက်လုတ်တော်ကိုလွန်ခဲ့တဲ့တပတ်ကျော်ကတင်ပြခဲ့တဲ့အစီရင်ခံစာထဲမှာအခုလိုဆွဆွဲထားတာပါတမရကတော့ဒီဆွဆွဲချက်တွေကိုညှင်းဆန်ထားပါတယ်။
ဟန်ဂေရီနိုင်ငံမှာနှစ်သွားခဲ့တဲ့အပျော်စီးသင်္ဘောကိုရေပေါ်ပြန်ဆွဲတင်ဖို့ကြိုးစားရင်းရှာဖွေကယ်ဆယ်ရေးတွေဆက်လုပ်နေရမှာနောက်ထပ်လောင်းတစ်လောင်းထပ်တွေ့ပြီးသေဆုံးသူအရေအတွက်ကအနည်းဆုံး20အထိရှိသွားပါပြီ။ပျောက်ဆုံးနေတဲ့တောင်ကိုရီးယားမျိုးသမီးလောင်းကိုအခုလိုတွေ့လိုက်တာဖြစ်ပြီးနောက်ထပ်ပျောက်ဆုံးနေတဲ့တောင်ကိုရီးယား9ဦးနဲ့သင်္ဘောကပတိန်ကိုလည်းဆက်လက်ရှာဖွေနေတယ်လို့ကယ်ဆယ်ရေးတာဝန်ရှိသူတွေကဆိုပါတယ်။သင်္ဘောကိုလည်းရေပေါ်ဆယ်ယူနိုင်ဖို့အတွက်ရေပေါ်ဘောလုံးပေါ်တဲ့ဝင်းချီဇက်တွေနဲ့မနေ့ကဆက်လက်ကြိုးပမ်းနေခဲ့ကြပေမဲ့အင်္ဂါနေ့မတိုင်ခင်ပြန်ဆယ်ယူနိုင်ဖို့ကတော့မဖြစ်နိုင်သေးဘူးလို့ဒီတာဝန်ရှိသူတွေကဆက်ပြောခဲ့ပါတယ်။ဘူဒါပက်စ်မြို့ကဒန်နျူမြစ်ထဲမှာမေလ29ရက်နေ့ညကမြုပ်ခဲ့တဲ့ရေသူမားလို့အတိတ်ပဲရတဲ့ The Helblandy အပျော်စီးသင်္ဘောဟာတောင်ကိုရီးယားနိုင်ငံသား33ဦးကိုတစ်ဆောင်မောင်းနေချိန်မှာပိုကြီးတဲ့ခီးတဲ့တင်သင်္ဘောတစ်စီးနဲ့မိုးသီးထန်နေချိန်တိုက်မိခဲ့တာပါ။ဒီသင်္ဘောနဲ့မြုပ်မှုတွင်19ဦးထပ်မံနေတည်ဆုံးခဲ့ရပြီးတောင်ကိုရီးယားနိုင်ငံသား10ဦးကိုအခုချိန်ထိကယ်တင်နိုင်ခဲ့ပြီဖြစ်ပါတယ်ခင်ဗျာ။
ရုရှားအကစားသမားတွေတားမြစ်ဆေးသုံးဆွဲမှုပပအောင်ဆောင်ရွက်မှုမှာနောက်ကျောင်းပြန်လှည့်နေတဲ့ဆိုတဲ့သို့ရည်မှုတွေရှိနေချိန်မှာပဲရုရှားအကစားသမားတွေနိုင်ငံကပွဲတွေမှာရှင်ပြိုင်ခွင့်ပိတ်ပင်ထားတာကိုကမ္ဘာပြေးခုံပြင်အဖွဲ့ IAAF ကသက်တမ်းတိုးလိုက်ပါတယ် တမ်းပစ္စည်းမတုံးအောင်စောင့်ကြည့်ကြမှတ်တဲ့စနစ်ကိုတိုးတက်အောင်လုပ်နေပါတယ်ဆိုတာရုရှားတာဝန်ရှိသူတွေဘက်ကတက်တည်ပြဖို့နောက်ထပ်3လတက်တန်းတိုးလိုက်တယ်လို့ IAAF ကပြောပါတယ်3လအတွင်းမှာမှတိုးတက်အောင်မလုပ်ရင်တော့တမ်းပစ္စည်းသုံးစွဲမှုစည်းရင်းကလွတ်တဲ့ရုရှားအားကစားသမားတွေအနေနဲ့ကတာနိုင်ငံမှာစက်တင်ဘာလစမဲ့ကမ္ဘာချန်ပီယံပြိုင်ပွဲတွေမှာရုရှားနိုင်ငံကိုစားပြုခွင့်ရမှာမဟုတ်ဘဲတဦးချင်းအနေနဲ့ပဲရှင်ပြန်ရမှာဖြစ်ပါတယ်တမ်းပစ္စည်းသုံးထားတာပေါ်တဲ့စီစစ်ထားတာတွေကိုရုရှားတာဝန်ရှိသူတွေကစုံစမ်းစစ်ဆေးသူတွေကိုစစ်ဆေးခွင့်ပြုခဲ့ပေမဲ့ IAAF ကတားမြစ်ထားတဲ့နီးပြတွေကိုဆက်လက်နီးပြခွင့်ပေးထားတဲ့အပေါ်စိုးရိမ်နေလို့ရုရှားဆိုင်ရာဒီ IAAF အထူးစုံစမ်းရေးအဖွဲ့ခေါင်းဆောင်ဝူနီအန်ဒါဆန်ကပြောပါတယ်ရုရှားအကစားသမားတွေတားမြစ်ခံထားရတဲ့အခြေအနေကိုဖယ်ရှားပေးဖို့အတွက်လိုအပ်တဲ့လိုက်နာပြင်ဆင်ရမယ့်အချက်တွေအတိုင်းလိုက်မလုပ်သေးဘူးလို့သူကပြောပါတယ်
ကဇက်စတန်နိုင်ငံမှာတနင်္ဂနွေနေ့သမ္မတရွေးကောက်ပွဲကိုမချုံစဘူးဆန့်ကျင်လက်လျှောက်ဆန္ဒပြခဲ့ကြရမှာဆန္ဒပြသူ900ကန့်ကိုရဲတွေကအတင်းဝင်ဖမ်းခဲ့ကြပါတယ်ဒီဆန္ဒပြသူတွေကအခုရွေးကောက်ပွဲကရုပ်ပြသက်သက်လုပ်တဲ့တရားမဝင်ရွေးကောက်ပွဲဖြစ်တဲ့ဆိုပြီးအခုလုံးမရှက်ဘူးလားမရှက်ဘူးလားလို့ကြွေးကြော်ကရဲတွေကိုလည်းဖမ်းဖို့မိတ်မနာခံပဲပြည်သူတွေဘက်ကရက်တီလာဖို့တိုက်တွန်းခဲ့ကြပါတယ်ဆိုပြီးအောက်ကလွတ်လာပြီးတဲ့ကရေရှည်ဥဆောင်လေတဲ့သမ္မတနှုတ်ထွက်ပြီးမှသမ္မတနေရာစားထုတ်ပွဲလုပ်တဲ့ဒီရွေးကောက်ပွဲပေါ်ဆန္ဒပြမှုတွေရုံးရင်းဆန့်ခတ်မှုဖြစ်ကရဲရရှိသုံးလဲတရားတွေရသွားခဲ့ပါတယ်ခင်ဗျာ
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုယူဆောင်ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရခိုင်ပြည်နယ်ပုံနှကျွန်းမြို့နယ်ပေါတော့ပြင်ဖုန်ကြီးကျောင်းမှာခိုးလုံနေတဲ့ရခိုင်စစ်ဘေးရှောင်ပြည်သူတွေထဲမှာရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့ AA နဲ့ဆက်ဆက်ပတ်သက်သူတွေရှိမရှိဆိုတာကိုတပ်မတော်စစ်ကြောင်းကနေစစ်ဆေးဖို့တောင်းဆိုရမှာတော့ဥဆောင်တန်ဃာတော်တွေကကျောင်းဝင်းထဲကိုစစ်ဝတ်စုံနဲ့ဝင်ပြီးစစ်ဆေးခွင့်မပေးတဲ့အတွက်စစ်တပ်ကနေဝိုင်းပြီးတော့ပိတ်ဆို့ထားစေပဲလို့ဥဆောင်တန်ဃာတော်တွေကပြောပါတယ်ဒီလိုမျိုးပိတ်ဆို့ထားတာကြောင့်ညဘက်မှာတော့စစ်ဆောင်ပြည်သူတွေရဲ့လုံခြုံရေးဟာစိုးရိမ်စရာဖြစ်နေတယ်လို့သိရပါတယ် VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါစစ်ဆောင်တွေနေထိုင်တဲ့ပုံနှုတ်ကျုံမျိုးနဲ့ပေါက်တော့ပြင်ကျောင်းဝင်းနဲ့ယူနီဖောင်းနဲ့ဝင်ရောက်စစ်ဆေးခွင့်မပြုတဲ့အတွက်စစ်တပ်ကနေကျောင်းဝင်းကိုဒီမနေ့ကနေညနေပိုင်းထိဝိုင်းပတ်ပိတ်ဆို့ထားကြောင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ဆရာတော်တဘာဝနတိရှင်ပညာဇောရကအခုလိုမိတ်ကြပါတယ
်ဖြစ်ပြတော့တင်းပါစေဗျာကျောင်းအဲ့နေကိုသူတို့အေးအား200လောက်နဲ့ဝိုင်းထားလိုက်ရသူတို့ကဒီဒုက္ခသည်တွေကိုစစ်စင်းနင်းနေစရာရှိတယ်လို့ပြောပြီးတော့ဝင်ဝင်တောင်းတယ်ဥစဉ်ကစခန့်ကိုဥစဉ်ဆောင်ဖွင့်လာတာဖြစ်တဲ့လို့ဥစဉ်ကဒုက္ခသည်တွေဟာတိုက်ပွဲချီလို့ပြေးလာတာမဟုတ်ဘူးခင်ဗျားတို့ရွာလေးတွေကိုဝင်ပြီးတော့တဆင်းနေတိုင်းနဲ့တည်းသူတို့ကကျောက်ပြီးတော့ပြေးလာတာခင်ဗျားတို့ယူနီဖောင်းနဲ့ဝင်ရင်အထင်ကြီးဘူးရဲဝါနဲ့ဝင်ပြီးတော့ဖတ်ပါလားဆိုတော့မရဘူးလေယူနီဖောင်းနဲ့မှဒါဆိုတော့လုပ်ဖို့မပြေနိုင်ဘူးလို့ပါပါရေးစာအုပ်ကိုခင်ဗျားတို့ယူနီဖောင်းနဲ့ဝင်ပြီးတော့နေထိုင်ခွင့်လောက်ပါမမရှိဘူးလို့ဘုံကျောင်းချန်ခွင့်နဲ့မှရှိတဲ့တောင်ပေါ်ကိုသူတို့တက်ပြီးတော့တက်ဆွေးနေဝိုင်းထားတယ်ပေါ့ဗျာတောင်ပေါ်ကိုတနက်တည်းတည်ထားကြတာပေါ့ကျောင်းရှိမှလည်းအများကြီးတောင်ပတ်ပတ်နေမှာ
ဒီကနေ့ညနေပိုင်းထိဝိုင်းပါပိတ်ဆို့ထားတာကြောင့်ညပိုင်းအတွက်အချိန်လေးစိုးရိမ်နေရတယ်လို့ဆရာတော်ကစက်မိတ်ပါတယ
်။စိုးရိမ်ရတာပေါ့ဗျာ။ဒီညတစ်ညကိုတောင်ဘလို့ဖြတ်ဆန်းရပါမလဲဆိုတဲ့မေးခွန်းထုတ်ပြပေးသွားတယ်။သူတို့ဝင်ပြီးတော့စီးပြင်းပါဘူးစိုးရိမ်တာမဟုတ်ဘူး။မတော်ရုံဟိုရသက်တောင်ဘက်ကကြောက်တန်းစော်တို့လို့မြောက်ဦးဘက်ကလက်ကာတို့အောက်ပလံစော်တို့လို့ဒူးပြောင်ကဟိုစေတောင်စော်တို့လို့လုံးမစိုးရိမ်နေကြတာ။ကိုယ်စင်လို့လည်းအဲ့ဒါကိုစိုးရိမ်တာပါ။ကိုကတော့ဒီမှာခိုင်ပင်နေလွတ်တော်တေကာဒီရသက်တောင်မစ်ဆန်လာနေကာလွတ်တော်ကိုယ်စင်လေးဦးတင်မောင်ဝင်းလို့ရေမြောက်ကမြားဆောင်ဆရာတော်တို့ရောရောက်နေကြပါလေဗျ။
ပြီးခဲ့တဲ့မီလဆန်းကရတိတ်တောင်မြို့နယ်ကြောက်တန်းရွာသား300နီးပါးကိုစစ်တပ်ကနေဖမ်းထားစဉ်အတွင်းညပိုင်းပြေကပ်မှုတွေဖြစ်လို့လူ6ဦးသေဆုံးပြီး7ဦးတန်ရာရရှိခဲ့ပါတယ်။ဧပြီလ10ရက်နေ့တုန်းကမြောက်ဦးမြို့ရဲတိုက်ရင်တိုက်ခတ်ခံရပြီးနေမင်းရှင်းလင်းရေးလှုပ်ဆောင်မှုအတွင်းလက်ကကြေးရွာသား28ဦးကိုမြန်မာစစ်တပ်ကဖမ်းဆီးသွားတယ်လို့စင်ဦးကြေးရွာ၊ဘူးရမညူးကြေးရွာ၊ချောင်းသိပ်ကြေးရွာဘက်မှလည်းလက်နက်ကြီးလက်နက်ငယ်ပြေကပ်တိုက်ခတ်မှုတွေရှိခဲ့ပါတယ်။ဒီပြေကပ်မှုကြောင့်အမျိုးသမီး2ဦးသေဆုံးသွားတယ်လို့ချောင်းတဲ့ရွာကခလင်းငယ်တူနဲ့မိခင်ပြည့်သူတို့တိခိုက်တန်ရာရရှိခဲ့တဲ့ဖြစ်စဉ်တွေလည်းရှိခဲ့ပါတယ်။ပေါက်တော့ပြင်ဖုန်ကြီးကျောင်းစစ်ဆောင်စခန်းကိုတမတော်ကနေဝမ်ပါပိတ်ဆို့ထားတာနဲ့ပတ်သက်လို့တမတော်တရင်မှာထုတ်ပြန်ရေးသွင်းရင်းမှုဘုံမှုချုပ်စော်မင်းနှုံးကိုမေးမြန်းရမှာတော့အခုလိုပြောပါတယ်။
ကျွန်တော်လည်းလောလောဆယ်မသိသေးဘူးကြ။ဝမ်ပါပိတ်ဆို့ဘူးစစ်ဆေးတော့မရှိပါဘူးကြ။ကျွန်တော်တို့ကအဲ့ကျောင်းထဲမှာကျွန်တော်သိရတဲ့လောက်ကဘဝနဲ့လုံးတာပဲဆိုပါလိမ့်မယ်
။ပေါက်တော့ပြင်ဖုန်ကြီးကျောင်းရောက်စစ်ဆောင်တွေဟာပြီးခဲ့တဲ့ဇွန်လ9ရက်နေ့နဲ့9ရက်နေ့တုန်းကပေါ်လုံးကျုံမြို့နယ်တွင်ဖြစ်ပွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုကြောင့်ပေါက်တော့ပြင်ဖုန်ကြီးကျောင်းကိုခိုးလုံလာတဲ့အစ်စ်ဆောင်တွေဖြစ်ပြီးဥယျာဉ်900ကျော်ရှိနေပါတယ်။ဇွန်လ9ရက်နေ့တုန်းကပေါ်လုံးကျုံမြို့နယ်တွင်ခမီချောင်းနဲ့ကနားမဲကြီးရွာကြားတမတော်နဲ့ရခိုင်လက်နက်ကိုင်အေအေတို့တိုက်ပွဲဖြစ်ပွားရမှာနှစ်ဖက်တိုက်ခိုက်မှုတွေရှိခဲ့ကြောင်းကိုလည်းတမတော်ဘက်ကအတည်ပြုပြောဆိုခဲ့ပါတယ်။ ဒီရတဲ့တပတ်အတွင်းပေါက်တော့ပြင်းတဲ့ဘိုလ်လိုဂျုံမြို့နယ်တွင်စစ်ဆောင်3000နီးပါးရောက်ရှိနေပါတယ်။ရခိုင်ပြည်နယ်စစ်ရေးပြည်ပကအတွင်ဇန်နဝါရီလကနေမေလအထိမနေ့30ထက်တိုက်ပွဲအကြိမ်ကြီးနေရာ30ကျော်ရှိနေတယ်လို့တိုက်ပွဲငယ်အကြီးအကျယ်နဲ့ဆိုအကြိမ်900ရှိနေပြီလို့ရခိုင်တပ်မတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။
တိုင်ပွဲကြောင့်ရခိုင်ပြည်နယ်အတွင်းဆစ်ဆောင်ဦးကြီးလေးတောင်းတထောင်ကျော်တူပွားလာနေတယ်လို့လဲဆစ်ဆောင်ကူညီပေးဖို့သာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တဆက်သေးပါပဲ။ရသေးတောင်မြို့နယ်ကြောက်တန်းရွာသားတွေကိုတပ်မတော်ဘက်ကဖမ်းဆီးစစ်ဆေးနေချိန်ထဲမှာပြစ်ခတ်မှုတွေဖြစ်ခဲ့ပြီးတော့ရွာသား9ဦးသေဆုံးခဲ့ရတဲ့ဖြစ်စဉ အစီရင်ခံစာရေးပြီးတော့သက်ဆိုင်ရာအစိုးရဌာနတွေကိုပို့လိုက်ပြီလို့ပြောပါတယ်။ဒါပေမဲ့သူတို့ရဲ့တွေ့ရှိချက်အသေးစိတ်ကိုတော့ထုတ်မပြောဘဲနဲ့မကြခင်မှာပဲတရားဝင်ထုတ်ပြန်မယ်လို့ဆိုပါတယ်။ကော်မရှင်ကတွေ့ဆုံမေးမြန်းချိန်အတွင်းမှာလွတ်လွတ်လပ်လပ်ပြောခွင့်ရခဲ့တယ်လို့ဒေသခံတွေကပြောပြမယ်လို့အခြေအနေမှန်ကိုဘလောက်ဖော်ပြနိုင်တယ်လဲဆိုတာကိုတော့စောင့်ကြည့်ရမယ်လို့ပြောပါတယ်။အပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခသတင်းပေးပို့ထားပါတယ်။
ရခိုင်တိုင်းရင်းသားလက်နက်ကင်အဖွဲ့ AA နဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့မေလအစောပိုင်းကရတိတောင်မြို့နယ်ကြောက်တန်းရွာသားတွေကိုတပ်မတော်ဘက်ကဖမ်းဆီးစစ်ဆေးနေချိန်အတွင်းမှာပစ်ခတ်မှုဖြစ်ပွားခဲ့တာပါရွာသား300နီးပါးကိုစစ်တပ်ကဖမ်းဆီးထားစဉ်အတွင်းညပိုင်းပစ်ခတ်မှုတွေဖြစ်လို့လူ6ဦးသေဆုံးခဲ့ပြီး10ဦးဒဏ်ရာရခဲ့တာပါဒီဖြစ်စဉ်နဲ့ပတ်သက်လို့မြန်မာနိုင်ငံအမျိုးသားလူ့အခွင့်အရေးကော်မရှင်ကပြီးခဲ့တဲ့မေလကုန်ကနီမှာ3ရက်ကြာမြေပြင်ကွင်းဆင်းစစ်ဆေးမှုတွေလုပ်ခဲ့တယ်လို့အဲ့ဒီအဖွဲ့မှာပါဝင်တဲ့အဖွဲ့ဝင်ဦးယူလွင်အောင်ကပြောပါတယ
်။ဒီလိုမျိုးကအချုပ်ထဲမှာတန်တရားရှိတယ်ဆိုပြီးတော့ကိုဖန်ထားတဲ့အားရအေးကြောက်တန်းရွာသားပေါ့နော်။၈ယောက်ကိုတွေ့တယ်။သူတို့အဲ့ဒီပြစ်စင်ရဲ့အခြေအနေတွေသူတို့ကိုမေးတယ်ပေါ့။ဒီနေ့တော်မျိုးကလည်းကြောက်တန်းရွာကိုသွားတယ်။တော့ကြောက်တန်းရွာမှာအဲ့ဒီအဆင်းပြတဲ့နေရာစာပင်ကြောင်းကိုသွားကြည့်တယ်။အဲ့ဒီရွာကလူတွေကိုခေါ်ပြီးတော့မေးတယ်ပေါ့။အဲကာယကံရှင်အဲ့ဒီမှာပါတဲ့လူတွေလည်းပါတယ်။အဲ့ဒီကျွေးမှာအချုပ်ကြနေတဲ့လူတွေရဲ့မိသားစုတွေလည်းပါတယ်။ပြီးသွားတဲ့လူတွေရဲ့မိသားစုတွေလည်းပါတယ်ပေါ့။အဲအဲ့မှာပါဝင်တဲ့တက်ကတရင်မှုတို့ထောင်တော်ကြီးတို့ရဲ့အရာရှိပေါ့။အရာရှိတွေအဆုမှုတွေကျင်းသမားတွေတို့ကိုတွေ့တယ်။အဓိကအလုံးလို့တော့28 29 30 3ရက်ပေါ့။အဲအဲ့တော့တွေ့ရှိချက်တွေကို30ချက်တွေရေးပြီးတော့သမရယုံကိုဒီနေ့ပဲသမရယုံကိုတင်လိုက်ပါပြီ။တပြိုင်တည်းပဲကာကွယ်ရေးဝန်ကြီးဌာနနဲ့ရေးရေးဝန်ကြီးဌာနကိုလည်းပါတယ်ပို့လိုက်ပါပြီ
။အခင်းဖြစ်စဉ်အတွင်းလူခွင့်ရေးချုပ်ဖောက်တဲ့လုပ်ရမျိုးရှိမရှိဒီစုံစမ်းစစ်ဆေးတာကနေသိခဲ့ရသလားဆိုတဲ့မေးခွန်းကိုတော့ဥယူလွင်အောင်ကဖြေဖို့ညင်ဆန်ခဲ့ပြီးမကြခင်မှာတရားဝင်ထုတ်ပြန်မယ်လို့ပဲဆိုပါတယ်။လူခွင့်ရေးကော်မရှင်အဖွဲ့ဝင်တွေထဲမှာတက်မတော်အရာရှိဟောင်းတွေပါဝင်နေတာကြောင့်ဝေဖန်ပြောဆိုနေတာတွေရှိထားပြီးအခုလိုမျိုးတက်မတော်ပါဝင်ပတ်သက်တဲ့ဖြစ်စဉ်မျိုးကိုကော်မရှင်ကဘလောက်ထိလွတ်လွတ်လပ်လပ်စုံစမ်းစစ်ဆေးခွင့်ရမရစုံစမ်းစစ်ဆေးမှုတွေကိုတက်မတော်ဘက်ကလွှမ်းမိုးဖို့ကြိုးစားတာမျိုးရှိသလားဆိုတဲ့မေးခွန်းတွေကလည်းထွက်ပေါ်လျက်ရှိပါတယ်။ဒီပေါ်မှာဥယျလွင်အောင်ရဲ့တုံ့ပြန်ချက်ကတော
့ပြင်နေတဲ့အခြေအနေမှန်ကိုတော့လေ့လာနိုင်ကြတာပေါ့။ဒါဘာလို့လဲဆိုတော့ခြေနေမှန်ကိုလေ့လာရဆိုတော့ကျွန်တော်တို့ကဟို CIA တို့ဘာလို့လို့ဒါစစ်စစ်ပေါ့ပေါ့ကိုစုံစမ်းလေ့လာဖို့အချိန်လည်းမရဘူးကျွန်တော်တို့ဒီလောက်ကြီးတော့ဘာမှမဖြစ်ဘူးပါလေကျွန်တော်တို့ပြင်ရတယ်ကျွန်တော်တို့ကတော့ဒီနှစ်ဖက်သောတွက်ဆုံချက်တွေကိုနားထောင်ပြီးရတာပေါ့ပွဲလွှဲမှုရောရှိတာပေါ့ဒီကကတော့ကျွန်တော်တို့ကဘူးရဲ့ဩဇာလွှမ်းမိုးမှုအောက်မှာမရှိပါဘူးခင်ဗျာလုံးလုံးလာလာကျွန်တော်တို့လုံးလို့ရပါတယ်ပြောလို့လည်းရပါတယ်နော်
ဒီပြစ်ခတ်မှုနဲ့ပတ်သက်လို့တမတော်ဘက်ကထုတ်ပြန်ထားတာကတော့ရွာသားတွေကိုဖမ်းဆီးထားစဉ်လူအုပ်နဲ့ထွက်ပြေးဖို့ကြိုးစားတာဖြစ်လို့ပြစ်ခတ်ရတယ်လို့ပြောဆိုထားပါတယ်။အဲ့ဒီမှာဖမ်းထားတဲ့ရွာသားအတော်များများကိုပြန်လွှတ်ပေးခဲ့ပြီး၈ဦးကိုတော့အေးအေးနဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့တရားစွဲကလက်ရှိမှာတော့စစ်တွေထောင်မှာဖမ်းထားတာဖြစ်ပါတယ်။လူခွင့်ကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုကိုအာဏာပိုင်တွေဘက်ကတားဆီးပိတ်ပင်တာမျိုးမရှိတာကြောင့်လွတ်လပ်စွာပြောဆိုခွင့်ရပေမဲ့ရလက်ကဘလောက်ထိမြေပြင်အခြေအနေမှန်ကိုဖော်ပြနိုင်မလဲဆိုတာကတော့စောင့်ကြည့်ရမှာဖြစ်တယ်လို့ကြောက်တန်းရွာဒေသခံဦးတင်လိုင်က VOA ကိုပြောပါတယ်
။အဲရွာကဟိုတည်သွားတဲ့မိသားစုတွေအရှုံးခံရတဲ့မိသားစုတွေပြီးကြီးထီးထားတဲ့မိသားစုတွေကိုရသေတော့ကိုခုပြီးတော့ရတဲ့တော့မှပဲသူတို့နဲ့ဆွေးနွေးဖြစ်တယ်လို့ကြားပါတယ်။အဲဒီလိုမျိုးပိတ်ပင်တာတို့ပိတ်ပင်ထားတာတို့မတွေ့လို့ပါဘူးကနာသူတို့တွေဘလို့ဆက်ပြီးလုံးမယ်ဆိုတာကိုကျွန်တော်တို့လည်းမှန်းလို့မရဘူးဖြစ်နေပါတယ
်။အဲဒီဖြစ်ရပုံမှာတက်မတော်ဘက်ကလည်းတီးကြအဖွဲဖွဲပြီးစုံစမ်းစစ်ဆေးနေတာတွေလုပ်နေပါတယ်။ရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာမှာရခိုင်တပ်မတော် AA နဲ့ပတ်သက်နေတဲ့ဆိုတဲ့တန်တရားနဲ့ရခိုင်အမျိုးသားနဲ့လူငယ်တွေကိုဆက်ပြီးဖမ်းဆီးထိန်းသိမ်းထားတဲ့အပေါ်စိုးရိမ်ကြောင်းနဲ့ ထိမ့်သိမ့်ထားစဉ်စစ်တပ်ကပစ်ခတ်တာကြောင့်လူသိဆုံးတဲ့ဖြစ်စဉ်ကိုလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေဖော်ထုတ်ပေးဖို့ကုလသမဂ္ဂကတိုက်တွန်းထားပါတယ်။လက်နက်ကင်ပြိပခါတွေအတွင်အရက်သားတွေကိုအကာအကွယ်ပေးဖို့လေကုလသမဂ္ဂလူခွင့်ရေးကော်မရှင်နာမင်းကြီးယုံကတိုက်တွန်းထားပါတယ်ရှင်။
မမေခါပါချင်းဆက်ပြီးတော့ထိုင်းမြန်မာနယ်စပ်ကအလုသမားရေးဆောင်ရွက်နေသူတို့အကြောင်းသတင်းပေးပို့ချက်ကိုတင်ဆက်ပေးကြပါမယ်။ထိုင်းမြန်မာနယ်စပ်အခြေစိုက်ရောင်ကြီးဦးအလုသမားအဖွဲ့ဟာနှစ်ပေါင်း20အတွင်းမှာမြမရွှေပြောင်းအလုသမား9,000ကျော်ကိုအကူအညီပေးခဲ့ပြီးတော့နှစ်နာချီဘတ်ငွေ34သန်းကျော်ရအောင်လှူဆောင်ပေးနိုင်ခဲ့တယ်လို့အဖွဲ့တာဝန်ရှိသူတဦးကပြောပါရယ်။ရောင်ကြီးဦးအလုသမားအဖွဲ့တီထောင်တဲ့နှစ်20ပြည့်အထိမ့်မဲ့အခမ်းအနားမှာအဲ့ဒီလိုပြောသွားတာပါ။အပြည့်အစုံကိုတော့ VOA ထိုင်းခြေစိုက်သတင်းတောက်မအေးအေးမှာကတင်ပြပို့ထားပါတယ်
ထိုင်းမြန်မာနယ်စပ်မှာလွန်ခဲ့တဲ့နှစ်20ခန့်ကတည်းကအလုသမားအခွင့်အရေးတောင်းဆိုမှုတွေဟာခက်ခက်ခဲခဲနဲ့ရင်ဆိုင်နေရချိန်မှာရောင်ကြီးဦးအလုသမားအဖွဲ့ကနေစတင်ပြီးအလုသမားအခွင့်အရေးတွေရရှိအောင်အလုသမားတွေကိုပညာပေးပြီးလှုပ်ရှားဆောင်ရွက်လာခဲ့တာပါနှစ်20ပြည့်တဲ့အချိန်မှာတော့အလုသမားတွေရဲ့အမှုပေါင်း300နီးပါးကိုလိုက်ပါဆောင်ရွက်ပေးခဲ့ပြီးညနာကြီးတွေရရှိအောင်လှုပ်ဆောင်နိုင်ခဲ့ကြောင်းရောင်ကြီးဦးအလုသမားအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးမိုးကျော်ကအခုလိုပြောပါတယ်
အလုသမားအမှုပေါင်း280ရှိပါတယ်။အဲ့ဒါ280မှုမှာဟာအလုသမားပေါင်း9000ကျော်ပါပါမယ်။ပြီးလို့ရှိလို့ရှိရင်ရောကြီးအနေနဲ့နေ့လာကြီးရောကြီးအနေနဲ့ဘက်34သန်းကျော်ဟိုအလုသမားတွေကရရှိအောင်ဆောင်ရွက်ပေးနိုင်တယ
်။အလုယုံမှာနိုင်ပေါင်းများစွာခိုင်းစေခံရပြီးစက်ယုံကနေမောင်းထုတ်ခံရတဲ့အလုသမားတို့အုပ်ဖြစ်တဲ့မတ်မေသူဇော်ကတော့ရောင်ကြီးဦးအဖွဲ့မှခုလုံခဲ့ပြီးအလုသမားအခွင့်အရေးတင်တန်းနေတက်ခဲ့တယ်လို့အလုရှင်ထံကနေနှစ်နာကြီးရအောင်လှုပ်ဆောင်ခဲ့ပုံကိုလည်းအခုလိုပြောသွားပါတယ
်။ကျော်ကြီးဦးဗန္နာသားနဲ့ပြီးနိုင်ခဲ့တယ်။အဲ့ဒါအဲ့ဒီမှာကျွန်တော်တို့ပြန်ရဆင်းလာတယ်။အခုလည်းဆိုဒီဗန္နာသားနဲ့လည်းလက်ခံတော့မလိုဘူးနော်။ကျွန်တော်တို့လူရတယ်နောက်ထပ်အချိန်ကြီးလက်ခံပေးနိုင်အောင်အလုပ်ကိုလည်းနောက်ထပ်ခေတ္တမှလည်းကြောက်တယ်နောက်ပလိတ်တွေပါလိမ့်မယ်။
ဖွဲ့တီထောင်တာ20ကြာခဲ့ပြီဖြစ်ပေမဲ့မဲဆောက်မြို့မှာတော့အလုသမားတွေရဲ့လှုပ်အားကလစာတွေအလုတ်ချိန်တွေခွင့်ရက်တွေကအလုသမားအခွင့်အရေးတွေချိုးဖောက်ခံရမှုတွေဆက်ရှိနေသေးကြောင်းကိုလည်းထုတ်ပြန်ခဲ့ပြီးထိုင်းမြန်မာနှစ်နိုင်ငံသဘောတူညီချက်နှစ်နိုင်ငံအစိုးရတွေရဲ့မူဝါဒတွေချမှတ်ပြီးလှုပ်ဆောင်နေပေမဲ့အားနည်းချက်တွေရှိနေသေးတယ်လို့လည်းဆိုပါတယ်ထိုင်းနိုင်ငံမှာမြန်မာလူသမား3,000တဲ့မနဲ့ရှိနေပြီးထိုင်းမြန်မာနယ်စပ်တပ်ခရိုင်ထဲမှာလည်း9,000တဲ့မနဲ့အလုလုကန်နေကြတာဖြစ်ပါတယ်ရှင်
me lu yin ma twe pi chu tin so be me
pa kin jesus ko pho chu de a thein ma phye american pi raung su a pa win nai ngan a mya pya ma zun la ye tatya pat tanin ngwe ni ko pa kin mya ni ye lu gung pyu tamat tha da ba di ni do zun la 16 ye ni ga pa kin mya ni phit par de pa kin mya ni ma myama nai ngan ne ka ba de lwa ga vue do da shin ni a ni ne ko ye jesus shin pa kin da ma ma ho a phe lu chit kin a ko ya tu si ko ဖခင်မြတ်တာအောင်မီတရိယာအမတ်တရားစာသားလေးတွေနဲ့ဂုံပြူခြင်းနဲ့သူတို့ရဲ့ဂျေဇူးကြီးမားပုံကိုအမတ်တရားဝေမျှခြင်းနဲ့ဆိုရင် VOA ကိုစာလေးတွေရေးပို့လိုက်ပါနော် VOA မြန်မာ Facebook Messenger ကနေလဲစာရေးပို့လို့ရတယ်လို့ email ပို့မယ်ဆိုရင်လဲ email လိပ်စာက burmese@voanews.com ဖြစ်ပါတယ်နားဆင်အားပေးတဲ့အတွက်ဂျေဇူးတင်ပါတ
ယ် VOA ရဲ့တနင်္လာညနေခင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်ရှင်။ဟောင်ကောင်မှာတော့ရာဇဝတ်မှုကျူးလွန်သူတွေကိုတန်ရရှိခံရသူတွေကိုရုံးတင်စစ်ဆေးပြီးတရုတ်ပြည်မကြီးကိုပို့ဆောင်ရမယ်ဆိုတဲ့အငင်းပွားစရာဥပဒေချမ်းနဲ့ပတ်သက်ပြီးတော့တောင်းနှင့်ချီတဲ့လူလူဟာတနင်္ဂနွေနေ့ညဘက်အထိဆက်ပြီးတော့ဆန္ဒပြနေကြပါတယ်။ဟောင်ကောင်အပြင်ထိုင်ဝမ်မကာအိုမှာမရိမှုလူသက်မှုလိုမျိုးရာဇဝတ်မှုကျူးလွန်သူတွေကိုတော့အခုလိုပို့ဆောင်စစ်ဆေးမှာဖြစ်ပေမဲ့လည်းဘာသာရေးနဲ့နိုင်ငံရေးအရာသဘောထားကွဲသူတွေကိုတော့ပို့မှာမဟုတ်ဘဲနဲ့တပ်ဆိုင်ရာနယ်မြေအစိုးရတွေမှာအပြီးသက်ဆုံးဖြတ်ခွင့်ရှိကြောင်းဟောင်ကောင်ရာရှိတွေကပြောပါတယ်။ VOA သတင်းတောက်ဇလတီကာဟုတ်ပေးပို့ထားတဲ့သတင်းလွှာကိုအောင်အောင်ပြောပြပေးပါရှင်။
ဟောင်ကောင်မှာတနင်္ဂနွေနေ့ကလူတွေတိတ်နေချီဆန္ဒပြခဲ့ကြပြီးတဲ့နောက်ညဘက်ပိုင်းအထိလူစုမကွဲသေးပဲရှိခဲ့တာပါဆန္ဒပြရမှာအများစုကငြင်းငြင်းချမ်းချမ်းရှိပေမဲ့ညနေပိုင်းရောက်တဲ့အခါမှာတော့ဆန္ဒပြသူတချို့နဲ့ရဲတွေကြားပြိပခတချို့ရှိခဲ့ပါတယ်အစ်စ်ပြထမ်းဖို့အဆိုပြုထားတဲ့ဥပဒေကြမ်းကြောင့်တရုတ်ပြည်မကြီးအနေနဲ့ဟောင်ကောင်ကနိုင်ငံရေးတိုက်ခန့်တွေကိုနှိပ်ကွပ်လာနိုင်တယ်လို့ယူဆပြီးတော့ဆန္ဒပြကြတာပါဒါ့အပြင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနဲ့ပတ်သက်ပြီးတော့ပိုဆွဲဖက်လာမှာကိုလည်းသူတို့ကစိုးရင်ကြပါတယ် ဆန္ဒပြသူတဦးဖြစ်တဲ့ Ryan Lian ကတရုတ်ပြည်မကြီးအနေနဲ့အာဏာဆက်ဝန်းပို့ချက်ထွင်ဖို့ကြိုးစားတာဖြစ်တယ်လို့ဆိုရတယ်
တကယ်လို့ဒီဥပဒေသာတည်ဖြစ်သွားပြီဆိုရင်ဟောင်ကောင်နဲ့တရုတ်ပြည်မကြီးကြားအတားအဆီးဆိုတာမရှိတော့ပါဘူးဒါတရုတ်ပြည်မကြီးကဥပဒေကိုဟောင်ကောင်မှာအသက်သွင်းဖို့လုပ်တာလို့တော့ပြောနိုင်ပါတယ်ဒီဥပဒေကြောင့်လူသားချင်းတန်ဖိုးထားတဲ့ကျွန်တော်တို့ရဲ့လွတ်လပ်ခွင့်တွေလုံးဝပြတ်သုံးသွားနိုင်ပါတယ
်1998ခုနှစ်မှာဗြိတိန်လက်အောက်ကနေတရုတ်ပြည်မကြီးစီဟောင်ကောင်ကိုပြန်လွှဲပေးပြီးအုပ်ချုပ်ရေးနဲ့စီးပွားရေးဘက်မှတရားမူဝါဒတွေချမှတ်ခြင်းသုံးလာတာပါဒါပေမဲ့လည်းဟောင်ကောင်ကိုအလုံးစုံချုပ်ကင်နိုင်ရေးတရုတ်ပြည်မကြီးအနေနဲ့အားထုတ်ဆောင်ရွက်လာတာကြောင့်2004ခုနှစ်မှာရော2014ခုနှစ်မှာပါအကြီးအကျယ်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြသူတဦးဖြစ်တဲ့ဒေါ်ရသီလာဦးက
ဟောင်ကောင်လူထုရဲ့မူလအခွင့်အရေးတွေလက်လွတ်မဆုံးရှုံးဖို့ဒီကနေ့လာပြီးတော့ဆန္ဒပြတာပါအရင်တုန်းကတော့တရုတ်ပြည်မကြီးအနေနဲ့အတိုင်းပြည်တစ်ပြည်စနစ်နှမျိုးဆိုပြီးကြွေးကြော်ခဲ့ပေမဲ့လည်းရှီကျင်းပင်ရဲ့အာဏာရှင်အစိုးရလက်အောက်မှာကယ်ရီလန်နဲ့ဂျွန်လီတို့ဟာဟောင်ကောင်လူထုရဲ့အနာဂတ်ကိုအလားအစားလုပ်နေကြပါတယ်။တကယ်လို့သာဒီဥပဒေချမ်းအတည်ဖြစ်သွားမယ်ဆိုရင်တော့ဟောင်ကောင်လူထုရဲ့လွတ်လပ်ခွင့်တွေဆုံးရှုံးကုန်ပါလိမ့်မယ်
။ဒီဥပဒေချမ်းကိုအတည်ပြုပြဋ္ဌာန်းဖို့လှုံ့ဆော်နေတဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလန်ကတော့ဒီဥပဒေကြောင့်ရာဇဝတ်မှုကျဆင်းရေးဆောင်ရွက်ရမှာအထောက်အကူဖြစ်စေပြီးဟောင်ကောင်မှာသူတို့ခူအောင်နေထိုင်ဖို့လွယ်ကူစေတော့မှာမဟုတ်ဘူးလို့အကြောင်းပြပါရယ်တစ်ဖက်မှာလည်းအစိုးရနဲ့သဘောထားချင်းမတိုက်ဆိုင်သူတွေကိုဒီဥပဒေအောက်မှာအကျုံးမဝင်စေရဘူးဆိုပြီးတော့လည်းပြောထားတာပါဒါပေမဲ့လည်းအစိုးရရဲ့ဒီသဘောထားကိုလက်ခံယုံကြည်ဖို့လူတိုင်းအတွက်တော့မဖြစ်နိုင်ပါဘူးဟောင်ကောင်တက္ကသိုလ်ကျောင်းသားတက်မကအဖွဲ့ဝင်ရှမ်းစီချိုင်က
Hong Kong government and the Chinese government are not on
Hong Kong Suya ne Tiyou Pima ji Suya ma lou pai ngwe ani tha jin kwa cha ba de aku lo Tiyou Suya ga nai ngai tai khan ni ko po sia ma lou ba au ai ma sim me amu re ko mya mya tat tat sin ma ba lo pyo tha da ba ai tai Hong Kong ga lai lou pi naw pai a chein Tiyou bak ga thuru pe tha de gadi de chou phaw me so yin Hong Kong Suya ni le ai a chein ja ba ma tat nai daw ma ma hou ba au
2014ခုနှစ်ကဟောင်ကောင်ရဲ့အချက်အချာကြတဲ့နေရာကိုနှစ်လခွဲကြာလူထုကပိတ်ဆို့ဆန္ဒပြခဲ့ကြပေမဲ့သူတို့ရဲ့တောင်းဆိုချက်တွေမရရှိခဲ့ပါဘူး။ဒါပေမဲ့ဟောင်ကောင်ရဲ့အနာဂတ်အတွက်ရတာမရတာအသာထားလို့ဆက်ပြီးတော့တောင်းဆိုတိုက်ပွဲဝင်သွားဖို့ကပိုအရေးကြီးတယ်လို့ဆန္ဒပြသူတွေကပြောပါရယ်ခင်ဗျာ
။ကိုအောင်ပါရှင် VOE ကနေအခုထုတ်လွှင့်ပေးနေတဲ့ Radio ညနေခင်းအစီအစဉ်ပြပြချင်းမှာပဲ VOE မြန်မာပိုင်းရဲ့ TV အစီအစဉ်ကိုစောင့်မျှော်ရှုစားနိုင်ကြပါတယ်ရှင်အခုကြာနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမတ်စုမြတ်မွန်ကတလှည့်ကြီးညာပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုနဲ့မက္ကဆီကိုနိုင်ငံသားမှလူဝင်မှုကြီးကြပ်ရေးနဲ့လုံခြုံရေးဆိုင်ရာသဘောတူညီမှုကိုလက်မှတ်ထိုးခဲ့တယ်လို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်အမေရိကန်အရေးကြီးတဲ့သဘောတူညီမှုဖြစ်တယ်လို့သမ္မတကဖော်ပြပြောဆိုပြီးမဲ့သဘောတူညီချက်အသေးစိတ်ကိုတော့ထောက်ပြခြင်းမရှိပါဘူး။အမေရိကန်ဘက်ကနှစ်ပေါင်းများစွာတောင်းဆိုနေတဲ့အချက်တွေကိုမက္ကဆီကိုနဲ့သဘောတူနိုင်ခဲ့တယ်လို့သမ္မတက Twitter ပေါ်မှာဒီကနေ့ရေးသားခဲ့တာဖြစ်ပါတယ်။ရာဇဝတ်မှုကျူးလွန်တယ်လို့မတင်ကားသူတွေကိုတရုတ်ပြည်မကြီးမှအမှုရင်ဆိုင်နိုင်ဖို့အတွက်ဟောင်ကောင်ကနေလွှဲပေးနိုင်မဲ့ဥပဒေချမ်းကိုလွှတ်တော်မှအတည်ပြုနိုင်ရေးဆက်လုပ်သွားမယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးကဒီကနေ့အခိုင်အမာပြောကြားလိုက်ပါတယ်။ဒီအစီအစဉ်ပေါ်ဟောင်ကောင်မှာအကြီးအကျယ်ဆန္ဒပြမှုတွေရှိနေပေမဲ့လည်းဒီဥပဒေလိုအပ်တယ်လို့အုပ်ချုပ်ရေးမှူးကယ်ရီလမ်ကသတင်းတောက်တွေကိုပြောပါတယ်။ဥပဒေချမ်းကိုအလွှာဆောင်ကဆန့်ကျင်သူသိမ်းတဲ့ရှိတနင်္ဂနွေနေ့ကလမ်းပေါ်ထွက်ဆန္ဒပြခဲ့ကြတာမှာအခုနှစ်ပိုင်းတွင်အတွင်းဟောင်ကောင်မှာအကြီးအကျယ်ဆုံးဆန္ဒပြပွဲကြီးဖြစ်ပါတယ်။ဟေဒီနိုင်ငံပေါ်တူပရင်းစ်မြို့တော်မှာတနင်္ဂနွေနေ့ကအစိုးရဆန့်ကျင်ဆန္ဒပြသူတွေပေါ်ရဲကပစ်ခတ်မှုကြောင့်တယောက်ထက်မနည်းသေဆုံးခဲ့ပြီးတဲ့နောက်မြို့တော်ထဲမှာထိတ်လန့်နေကြပါတယ်။အာဂရီလိုက်စားမှုကြောင့်တမရနဲ့အစိုးရယာတုကနေဆင်းပေးဖို့တောင်းဆိုပြီးတော့ထောင်နဲ့ချီတဲ့ဆန္ဒပြသူတွေဟာလမ်းတွေကိုပိတ်ဆို့ဆန္ဒပြကြတဲ့အတွက်တနင်္ဂနွေနေ့ကမြို့တော်တစ်ခုလုံးအသွာအလာတွေရပ်ဆိုင်းခဲ့ပါတယ်။ဟန်ဂရီနိုင်ငံမှာတော့နှစ်သွားတဲ့ဒီရှုခင်းအလှကြီးသင်းမောကိုရေပေါ်ပြန်ဆွဲတင်နိုင်ဖို့စ조사ရင်းနဲ့ရှားဖွေကယ်ဆယ်ရေးတွေကိုဆက်လုပ်နေတာမှနောက်ထပ်အလောင်းတစ်လောင်းထပ်တွေ့ပြီးတော့သေဆုံးသူအနည်းဆုံး20အထိရှိသွားပါပြီရှင်
။သတင်းကျဉ်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။တနင်္လာညနေခင်းရဲ့အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Zubel Edaris ဖြစ်ပါတယ်ရှင်။ကျွန်မကဆုမွန်မှဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာညာ9နာရီကနေ10နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုလည်းစောင့်မျှော်နားဆင်နိုင်ကြပါတယ်။ VOE ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.
From Washington, this is VOA News.